မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2022ခုနှစ်ကနေစလို့အခု2024ခုနှစ်မေလ10ရက်နေ့အထိ3နှစ်ကျော်ကြာကာလအတွင်းမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဒီမိုကရေစီရေလှုပ်ရှားမှုတွေထဲမှာသေဆုံးခဲ့သူ9000ကိုအတည်ပြုနိုင်ပြီးတော့သေဆုံးပြီလို့အတည်မပြုနိုင်သေးသူက1950ရှိပါတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPBB ကဒီကနေ့ထုတ်ပြန်လိုက်ပါတယ်။ဒါအပြင်နေအိမ်ကြောင်းဘာသာရေးဆိုင်ရာအဆောက်အအုံနဲ့စီးပွားရေးလုပ်ငန်းစတဲ့ပြည်သူပေါင်း1000နီးပါးရဲ့ပစ္စည်းဥစ္စာစုစုပေါင်း1200နီးပါးကိုလည်းမတရားသိမ်းဆည်းပြီးတော့အဲ့ဒီတဲကတချို့ကိုလေလံတင်ရောင်းချနေတယ်လို့ဆိုပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူထွေးပြောပြပေးပါရှင်။
2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာအာဏာသိမ်းမှုကိုဆန့်ကျင်တဲ့ရဲသားပြည်သူတွေအပေါ်ပြစ်မှတ်ထားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေဆူဆူဝါကျူးလွန်တာဖမ်းဆီးအပြစ်ပေးအရေးယူတာတွေအပြင်ရဲသားပြည်သူတွေပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေကိုသိမ်းယူချိတ်ပိတ်တာတွေစက်တိုက်လုဆောင်ခဲ့တယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPB ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အာဏာသိမ်းမှုကိုဆန့်ကျင်ပြီးဒီမိုကရေစီအရေးတောင်းဆိုလှုပ်ရှားမှုတွေအတွင်သိမ်းဆုံးခဲ့ရတဲ့အရက်သားပြည်သူစုစုပေါင်းအထိအတွက်ဟာ6950ရှိတယ်လို့ AAPB ရဲ့ထုတ်ပြန်ချက်ကပြောပါရယ်ဒီစင်းတွေအရာဆန္ဒပြလို့ဖမ်းဆီးခံခဲ့ရပြီးတဲ့နောက်အဖမ်းခံရချိန်နဲ့အချင်းထောင်တွင်းမှာသိမ်းဆုံးတာနောက်စစ်စေးမေးမြန်းမှုတွေလုပ်တဲ့အချိန်မှာလက်လွန်သိမ်းဆုံးခဲ့ရတာတွေကိုစုစည်းထားတာဖြစ်တယ်လို့ AAPB ကတာဝန်ရှိသူတဦးကပြောပါရယ်ဒီကိန်းကနန်းဟာစိုးရင်ပွဲရအခြေအနေတစ်ခုကိုညွှန်ပြနေတယ်လို့ရောနေလာတာမရှိသေးတာမို့နိုင်ငံတကာကအလေးပေးစဉ်းစားဖို့လိုအပ်တယ်လို့ပြောပါရယ်
။ဒီဟာကဒီစစ်အုပ်စုရဲ့လက်ချက်ကြောင့်ကျွန်တော်ရဲသားပြည်သူတွေတည်ဆုံရတဲ့ကိစ္စဖြစ်ပါတယ်။လေနဲ့ပုံကျဲတဲ့ကိစ္စမျိုးလည်းပါတယ်။နောက်ဆန္ဒတွေဆန္ဒပြတဲ့အချိန်မှာလမ်းပေါ်တွေမှာပြစ်တိုက်ခံရတာတွေလည်းပါတယ်လို့စစ်ကြောရေးမှညှိမနှိမ့်ဆက်မှုကြောင့်ကြာဆုံးသွားတဲ့သူတွေအချင်းနောက်ရဲမှာစေဝါကုသမှုမလုံလောက်တဲ့သူကြောင့်ကြာဆုံးသွားတဲ့သူတွေအဲ့ဒါတွေအားလုံးဟိုပါလာတယ်ဗျ။ဇင်းနဂိုင်တဲ့ပွဲထဲမှာဖြစ်တဲ့ဟာတော့ဒီရေတွက်ထဲမှာမပါပါဘူးဒါကတော့တာမန်ရက်သားနဲ့ကျွန်တော်တို့ဒီစကြဝေးတွေအချင်းထောင်တွေမှာဒီနောက်ဆန္ဒပြပွဲတွေမှာတည်ဆုံနဲ့ကြာဆုံးသွားတဲ့ကျွန်တော်တို့သူတွေပဲပါပါတယ်အဲ့ဒါတော့မှာကျွန်တော်တို့ဒီဥစ္စာကကျွန်တော်တို့လက်လမ်းမီတလောက်အတီးပြုတ်လို့ရတဲ့ဟာကိုပဲကျွန်တော်တို့ထည့်ထားတာပါဒီထက်မကပါဘူးကျွန်တော်တို့ကျိုးလျာရမှာဆိုလို့ရှိရင်အစုလိုက်ပြုံလိုက်တက်ခံတာကျွန်တော်တို့တချို့အချက်လက်တွေမရတဲ့ကြောင့်ဒီထက်မှာထည့်ထားလို့မရပါဘူးပေါ့နော်အဲ့ဒီထက်မကတဲ့အရေးအတွက်ပဲရှိမှာပါကျွန်တော်တို့ထုတ်ပြန်ထားတဲ့ဟာဒီကျွန်တော်တို့ကောက်ယူရရှိထားတဲ့အတည်ပြုလို့ရတဲ့ကိန်းဂဏန်းအချက်လက်ပဲဟိုဖြစ်ပါတယ်က
ဒီနှစ်2024ခုနှစ်မေလ10ရက်နေ့အထိနွေဦးတော်လှန်ရေးနဲ့ဆက်ဆက်လို့တည်ရန်ချမှတ်ခံထားရပြီးအကျဉ်းထောက်တွေထဲမှာထိမ့်သိမ်းခံရသူစုစုပေါင်း123ဦးရှိတယ်လို့ AAPB ရဲ့ကြေညာချက်မှာဖော်ပြထားပါတယ်တည်တံ့ချမှတ်ခံထားရသူစုစုပေါင်းကတော့166ဦးရှိပြီးဒီထက်ကမျက်ွယ်တည်တံ့ချမှတ်ခံရသူ43ဦးရှိတယ်လို့ပြောပါရယ်ဆရာနာတင်ထားတဲ့3နှစ်တာကာလအတွင်းအရက်သားပြည်သူအယောက်1000နီးပါးရဲ့နေအိမ်စာတင်ကျောင်းဘာသာရေးဆိုင်ရာအဆောက်အဦနဲ့စီးပွားရေးလုပ်ငန်းစတဲ့ဒီအရက်သားပြည်သူပိုင်ပစ္စည်းဥစ္စာစုစုပေါင်း1200နီးပါးကိုမတရားသိမ်းဆည်းခဲ့တယ်လို့လည်းပြောပါရယ်ဒီစရင်ဟာလက်လန်းမီတလောက်ကောက်ယူထားတဲ့စရင်သာဖြစ်ပြီးလက်တွေမှာတိထက်ပို့ပြီးတော့များနိုင်တယ်လို့ AAPB တာဝန်ရှိသူတို့ကပြောပြပါဗျ။ဒီက
ျွန်တော်ထုတ်ပြန်ရတဲ့စရင်ဆိုတာကျွန်တော်တို့လက်လန်းမီကတော့ကျွန်တော်ပြုစုရရှိထားတဲ့စရင်ပဲဖြစ်တယ်။အဲ့ဒီဟာဒီအနည်းဆုံးကိန်းဂဏန်းပြည့်လိမ့်မယ်။အဲ့ထက်ပိုတဲ့ကိန်းဂဏန်းပဲဖြစ်လိမ့်မယ်။ဟိုနေအိမ်ချိတ်ပိတ်တဲ့အခါမှာကျွန်တော်တို့ဟိုဘယ်သူအိမ်ကတော့ဘယ်နေရာမှာရှိတယ်ဘယ်သူအိမ်ကတော့ဘယ်နေမှာချိတ်ပိတ်လိုက်တယ်ဆိုတာမျိုးကိုကျွန်တော်တို့ရပြီဆိုတော့လည်းကျွန်တော်အတည်ပြုချက်တွေလိုက်ယူရတယ်။နောက်ကျွန်တော်ဒီအချက်လက်တွေကိုကျွန်တော်စုဆောင်ရတယ်။တိုးတော်နဲ့ဒီအိမ်ထဲမှာဘာဖြစ်စီးပြီးဘယ်လိုပါသွားတယ်ဘယ်လိုချိတ်ပိတ်ဘယ်လိုအပိတ်လိုက်တဲ့ခင်မှာဘယ်တစ်ခုရဲ့တို့ရဲ့ဒီပိုင်ရှင်တွေရဲ့ကိုယ်ပိုင်ပစ္စည်းဥစ္စာတွေဘယ်လောက်ပါသွားတယ်ဆိုတာကျွန်တော်တို့မသိနိုင်ဘူး။ဘာတချို့နေရာတွေတိုင်းမှာဆိုလို့ရှိရင်အဲ့ဒီအိမ်တွေကိုဒီဆေးဥစုဘကလူတွေကဒီအိမ်တွေကိုတရားတွေတော့ဖျက်ဝင်ပြည်ကြောင့်အိမ်တွေကပစ္စည်းပစ္စည်းတွေအကုန်လုံးထုတ်ယူခွဲခြမ်းယူကြဒါမျိုးတွေလုပ်နေရတယ်လည်းကျွန်တော်ကြားရပါတယ်။နောက်တချို့နေရာတွေမှာဆိုလို့ရှိရင်ဒီလိုမျိုးချိတ်ပိတ်ထားတဲ့အိမ်တွေကိုလေးလံပစ်တယ်ဆိုတော့အဲရောင်းစားတယ်ဆိုတဲ့ကိစ္စမျိုးတွေလည်းကျွန်တော်ကြားနေရတယ်ပေါ့နော်
။ထုတ်ပြန်ချက်အရပစ္စည်းသိမ်းခံရတဲ့နေရာအများဆုံးဟာစကိုင်းတိုင်းတွင်းမှာဖြစ်ပြီးအဲ့ဒီနောက်ရန်ကုန်မန္တလေးပဲခူးမကွေးတိုင်းတို့ကအဆင့်လိုက်ရှိပါတယ်။ဒီထဲကတိုက်ခန်းတဲ့နေအိမ်သိမ်းဆီးခံရမှုကအများဆုံးဖြစ်ပြီး900နီးပါးရှိပါတယ်။အဲ့ဒီနောက်မှာတော့စီးပွားရေးလုပ်ငန်းအခု30နီးပါးနဲ့စျေးရုံစည်းကမ်း10ခုကအဆင့်လိုက်အများဆုံးအနေနဲ့ရှိနေပါတယ်။ဒီလိုပိုင်ဆိုင်မှုသိမ်းဆီးခံရသူအများစုဟာအရင်အနေဒီအစိုးရလက်ထက်ကလွှတ်တော်ကိုယ်စားလှယ်တွေ၊သတင်းကြောက်တွေ၊စီးပွားရေးလုပ်ငန်းရှင်တွေ၊အမှုပညာရှင်တွေ၊တက်ကြွလှုပ်ရှားသူတွေ၊ကျန်းမာရေးနဲ့ပညာရေးဝန်ထမ်းတွေအပြင်သာမန်အရက်သားလက်လုပ်လက်စားတွေစတဲ့အလွှာဆောင်ကလူတွေပါဝင်တယ်လို့ AAPB ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ 2022年February1日，世界阿纳德姆闹掰，乌里布马牛牛多米潘西汤加肯亚的比对，阿纳德姆古三金路潘瑞特肯亚的对内十三年的内因沙乌白塞穆里古，七百顶西穆里哈，是江西加德鲁古三金干管队的啵，第二页门内的古德坡，东恰比皮内达皮德苏的投票表述了瑞勒西巴的。
哎呀，那里苏亚那车，水稻苗呢？比如六角谷子来种苗宽牛乌嘞，哎呢，白菜木里，等西看下来先嘛，把玩嘞。哎，等看下来，边他把娃被宝马，没得阿等十多亿宝马杀嘞，今年的宝马瑞内娃，对阿岁数看个亚比妹，当然一个比手王老大妹，路都阿罗表白嘞。那是等看他嘞，哎呢，不得路嘞，咕噜表白嘞。
比如你那罗，怎么好？等下一讲家啦罗。 ตารู้เราไม่ใช่บ่เนาะจมารู้เองมาลาบีเราไปทำมาใส่ลากกระเดาะใส่กระเดาะทำไมจมาอุ้ยมาชิมเลยค่ะตารู้รู้ใส่กระเดาะกระเดาะใส่ที่ตรงนี้จมาเราใช้ยังบ่อะไรใส่กระเดาะเราต้องมาเราจะมาทำอะไรเราชิมได้จ้าบ่อะไรเราคุณเนี่ยอาตมาเราจะเลี้ยงไม่ได้อาตมาเราจะเลี้ยงได้บ่เนาะที่เราดูคุณอยู่ชอบเอาไปกินจานชิบ่เนาะ
จริงๆสังเกตมาเลยว่ามันสังเกตอะไรเนี่ยยังไม่ใช่เลยก่อนเนาะอ่ะลูกเป็นยังไงเนาะแล้วก็จะมาลูกเองอาจจะมีอะไรจะเช็คอะไรอีกบ่จะมาเดี๋ยวเช่นเนี่ยไปงานมาบุญดีกว่ามั้งไหมหรือจะไปเนี่ยสิว่าดีกว่ามั้งไหมคุณยี่บ้านส่งส่งเนี่ยก่อนเนาะเอพีบีก็ยังใช่เลยกินขนาดยี่ตัวที่ห้าแล้วแล้วมีเดียก็อยู่ท่าเรือยี่ตัวตาพีบีถ้าเกิดเลือดจุ่มมาที่เชฟปูบีเราไม่ได้เนี่ยรู้เลยเอพีบีก็พบยาชาวาเร สิ่งสิ่งเราที่เกี่ยงกันนั้นว่าเช่นการทำอะไรกันนั้นว่าพิจารณาลุ่มยามาเลยเอพีพีเอสเซียนว่าอย่าอาณาติงเรียนนักท่องนักเสด็จคุณในการนี้นักท่องนักเสลีมีลากุยนี่ที่ต้องเนจอกาลาจึงกายุทธาเรศเซียนว่าพันสิ่งขยันดูสุสุเปล่านักท่องคนนักท่องนี้ว่าชีบีที่เทกานักท่องนักท่องนี้ว่าหาที่เด็กขยันจะพิบีรอที่โลกที่เด็กขยันดูเรื่องมากูร่างจะหาท่องนั้นช่างแม่ขันทายาเรลูพบยาชาวาเรชิ่ง